ကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်မှုအမြင့်မားဆုံးအချိန်ကိုရောက်နေတာကြောင့်အရှိတောင်အာရှနိုင်ငံတွေအကြားကာကွယ်ဆေးထိုးရေးလုပ်ငန်းအတွက်ပူးပေါင်းဆောင်ရွက်ရေးအလေးပေးဆောင်ရွက်ကြဖို့အိန္ဒိယဝန်ကြီးချုပ်နာဒင်ဒရာမိုဒီကကြာသပတေးနေ့မှာပြောကြားလိုက်ပါတယ
်။ किसानों ने यह तय कर लिया है कि ये तीन कानून वापस करने का मतलब हमारी जीवन से जुड़ी हुई है हमारे भविष्य से
ဒေသတွင်းနဲ့ကမ္ဘာတစ်လောကကာကွယ်ဆေးကိုအမြန်ဦးစားပေးဖြန့်ဖြူးဖို့မျှော်လင့်ထားသလိုပူးပေါင်းဆောင်ရွက်မှုနဲ့ခံကိုင်းမှမှထောက်ခံမှုလည်းရှိကြမှာဖြစ်ကြောင်းဒေတာတွင်းနဲ့ကမ္ဘာတစ်လောကကာကွယ်ဆေးကိုအမြန်ဦးစားပေးဖြန့်ဖြူးဖို့မျှော်လင့်ထားသလိုပူးပေါင်းဆောင်ရွက်မှုနဲ့ခံကိုင်းမှမှထောက်ခံမှုလည်းရှိကြရမှာဖြစ်ကြောင်းပြောသွားတာပါပြီးခဲ့တဲ့နှစ်တွေတုန်းကလည်းကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကနေအောင်မြင်မှုတွေရရှိခဲ့တာဖြစ်ကြောင်းလည်းပြောပါတယ်တောင်အာရှဆင်နေငါဖြစ်တဲ့အာဖဂန်နစ္စတန်ဘင်္ဂလားဒေ့ရှ်ဘူတန်အိန္ဒိယမော်လ်ဒိုက်မော်ရီရှပ်စ်နီပေါ်ပါကစ္စတန်ဆီရှဲနဲ့တိတိနဲ့ကပူးပေါင်းဆောင်ရွက်တဲ့COVID-19 ကာယောဂါဆိုင်ရာစီမံခန့်ခွဲရေးအလုပ်ယုံဆွေးနွေးပွဲမှာအိန္ဒိယဝန်ကြီးချုပ်ကပြောသွားတာပါ။ဒါ့အပြင်ဆေးပညာရှင်တွေအတွက်အထူးဗီဇာအစီအစဉ်ချထားပေးဖို့လည်းအကြံပြုခဲ့ပါတယ်။အိန္ဒိယနိုင်ငံဟာ AstraZeneca ထုတ် COVISHIELD နဲ့အိန္ဒိယက Bharat Biotech ကုမ္ပဏီထုတ် COVAXIN ကာကွယ်ဆေးအဓိကဖြန့်ဖြူးတဲ့နိုင်ငံဖြစ်ပြီးမြန်မာအပါအဝင်အိန္ဒိယနိုင်ငံတချို့ကတော့ရောင်းချတင်ပို့နေတာဖြစ်ပါတယ်။